ကချင်ပြည်နယ်ကဝိုင်းမော်မိုးမော်ဆွန်ပရဘုံဖားကန်တနိုင်းစတဲ့မြို့နယ်တော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာနမ်ဒီမြို့နယ်ကလန်ကွာကြီးရွာမှာရှိတဲ့ကချင်နှစ်ချင်းတင်းတော်ကဓမ္မဆရာတအူးကိုအမိမသိလက်နက်ကန်တွေကတပ်ဖြတ်ခဲ့တာပါတပ်ဖြတ်ခံသူဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC လန်ကွာတင်းတော်ကဓမ္မဆရာခွန်ကျော်လီဖြစ်ပြီးသူ့ကိုနေကင်း၁၂နှစ်ကျော်လောက်မှာလှုပ်ကြံတပ်ဖြတ်ခဲ့တာဖြစ်ကြောင်းသူနဲ့နီးစပ်သူတအူးကအခုလိုပြောပါတယ်
ကျွန်တော်ကကွန်ပျူတာဖိုင်ဖွင့်ထားတယ်ဆရာကွန်ပျူတာကွန်ပျူတာဆန်းမှာဒီရဖိကျတော့မရောက်ကစံပြေနဲ့လာပြီးတော့မှာမစ်တူကိုနေစီပြီးလာပြောတယ်ဆရာကအဲ့ဒါကိုမစ်တူကိုပြလိုက်တာအဲ့ဒီမရောက်ဖွင့်သွားတာနဲ့မနေ့ကောင်းမနေ့တော့ပဲကြာတယ်လို့ပြောတယ်ရောက်သွားလေးတုံးရောက်ကစံပြေပြီးမှာပြီးလာပြီးတော့မှာတခါသေးဝင်ပြီးတော့လာပြီးသွားတာ
ဓမ္မဆရာခွန်ကျော်လီဟာဦးကောင်းရင်ပတ်နဲ့ဝမ်ပိုက်မှာတနက်၄-၅ချက်ထိမှန်ပြီးတော့နမ်တီးစေယုံကိုပို့ဆောင်စဉ်လမ်းမှာကွယ်လွန်ခဲ့တာပါလောလောဆယ်တော့ဘယ်ဖွဲ့ကဘာကြောင့်ပြစ်ခတ်သွားတယ်ဆိုတာမသိရသေးကြောင်းအခင်းဖြစ်ပွားပြီးမကြာခင်ရဲတပ်ဖွဲ့ကရောက်ရှိလာပြီးစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းပြောပါတယ်နမ်တီးမြို့နယ်ကလူမှုကူညီရေးဆောင်ရွက်နေသူတဦးကတော့နမ်တ ကျွန်တော်ကလည်းဒီကိတာတော့ခဏခဏရှိရမျိုးလေးဝင်းပြင်ပေါ့ဒီမျိုးတဲမှာအမှာတက်တာလို့ပြောခဲ့ရှိတယ်။ဂျန်နေဟာတော့ဒီမျိုးအထွက်တို့မျိုးပြင်ပေါ့ဗျာ။အဲ့အမျိုးမြန်မျိုးမှာလည်းဖြစ်တတ်တယ်။ကွယ်လွန်သူဓမ္မဆရာခွန်ကျော်လီဟာအသက်
56 တက်စကန်တခုကိုကရင်ကတိုက်ခိုက်တာရှိကြောင်းကရင်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။တနိုင်းကတော့ကျွန်တော်တက်ရင်14မြန်အာမအတနေအာမတိုက်ပွဲမြင်လေးတစ်ခုဖြစ်တယ်တဲ့။အဲ့ဒီနေရာမှာမပတ်ခတ်တဲ့လေညောင်းနဲ့လာပြီးမှပြစ်ကိုရယ်ဆိုတဲ့တရင်လာတော့ချားပါတယ်။ဒါမှအဲ့ဒါကတော့ကွန်ဖာမ်တော့ဖြစ်တယ်ဘုကနဲ့။
ဆွန်ဘရာဘန်ဘာမာလေတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ်တနင်္ဂနွေနေ့ကတော့မိုးမောင်းမြို့ရဲ့အရှိတ်ဘက်လောက်ကြမှာအဲနှစ်ထောင်ဆက်တိတိုက်ပွဲဆက်ဖြစ်တဲ့အချိန်မှာကျွန်တော်တို့လစ်လွတ်သွားတဲ့စခန်းတွေယူရီမှာထိုင်းနေတဲ့စကားစခန်းတချို့ကိုကျွန်တော်တို့ပြန်တင်းတာရှိပါတယ်စံကန်တို့ပုံစဲနို့ဘောနော်
မန္တာဆိုရဟာဒီပကွန်ဆိုရဟာဒီဘောအဲ့ဒီပရန်ကုဒုံတွားလို့မှရှိတဲ့စခန်းတွေဖြစ်ပါပဲစခန်းငယ်လေးတွေဘောလင်းကကိုလောက်ရှိမှာပါကကင်းတွေပါနော်2019ခုနှစ်ဇွန်လ9ရက်နေ့ကကချင်ပြည်နယ်မှာကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာတာပင်ရီအားလျက်စစ်ဆက်ရုံအနီးကစံခါရွာမှာစတင်ဖြစ်ခဲ့တာပါဒီလ9ရက်နေ့ကစတင်လိုက်တဲ့ ဝိုင်းမော်မိုးမောက်ဆွန်ဘရာဘန်နဲ့ဖားကန်ဒေသက စခန်းကြီးစခန်းငယ်စုစုပေါင်း30ကျော်လောက်ကိုတင်းယူခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့လိုင်ဇာဌာနချုပ်အနီးကစစ်ကောင်စီရဲ့အရေးကြီးတပ်စခန်းတွေဖြစ်တဲ့ခရယာ၊ဘုံပြန်ပွန်၊ကဆဲပွန်၊ပွန်ရဲပွန်စတဲ့တပ်စခန်းကြီးတွေကိုတင်းယူခဲ့ကြောင်းခရယာကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။